ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကယာရုကဆင်ပေဖို့နောက်ဆုံးအချိန်တတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့လွှတ်တော်အမတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့စီစဉ်နေပါတယ်။သတင်းတစ်ပတ်အတွင်းမှာဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူးပီအက်ပါတီဝင်တွေကမျှော်လင့်ထားကြပါတယ်။သမ္မတကိုတရားစွဲဆိုရေးယူမဲ့အစီအစဉ်မှာတော့သူ့ကိုဆက်ခံမဲ့သူအဖြစ်ဇနီးဖြစ်သူ Grace Mugabe ကိုခန့်အပ်ဖို့အတွက်အာဏာအလွဲသုံးစားလုပ်မှုစွဲချက်လည်းပါနိုင်ပါတယ်စစ်တပ်ကသဘောကျတဲ့ဒုတိယသမ္မတဟောင်းအီမာဆန်မနန်ဂါကွာကိုယာရုကဖယ်ရှားလိုက်ပြီးတဲ့နောက် Mugabe ဘက်ကအခုလိုလှုံ့ဆော်ခဲ့တာပါဒုသမရာဟောင်းမနန်ဂါကွာကတော့ဒီကနေ့အင်္ဂါနေ့ထုတ်တဲ့ကြေညာချက်ထဲမှာနိုင်ငံအနေနဲ့ရှေ့ကိုဆက်လက်ဆောင်ရွက်နိုင်ဖို့အတွက်သမ္မတမူဂါဘီယာရုကဆင်ပေးဖို့ပန်ကြားထားပါတယ်သူအနေနဲ့တော့လုံခြုံရေးအာမခံချက်မရှိမချင်းနိုင်ငံကိုပြန်လာမှာမဟုတ်ဘူးလို့လည်းမစ္စတာမနန်ဂါကွာကကြေညာချက်ထဲမှာပြောဆိုထားပါတယ်။အသက်63နှစ်အရွယ်သမ္မတမူဂါဘီအနေနဲ့တော့နှစ်ပေါင်း40လောက်ရယူထားတဲ့သမ္မတယာရုကိုဆွန့်လွတ်လို့တဲ့အရေးအယောင်မပြသလိုဒီကနေ့အင်္ဂါနေ့မှာအစိုးရအဖွဲ့ဆွေးနွေးပွဲကျင်းပဖို့ပြင်ဆင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ကတည်းကသမ္မတမူဂါဘီကိုနေအခြေချုပ်ချထားပြီးအရေးပါတဲ့နိုင်ငံတော်ဆိုင်ရာဌာနကြီးတွေကိုစစ်တပ်ကထိန်းချုပ်ထားပါတယ်။နိုင်ငံကိုမကြခင်ပြန်လာမယ်လို့ခန့်မှန်းထားတဲ့ဒုသမရာဟောင်းမနန်ဂါကွာနဲ့သမရာမူဂါဘီတို့အဆက်အသွယ်ရှိတယ်လို့လဲမနစ်တနေလာနေတုန်းကထိတ်တန့်စစ်တပ်အရာရှိတအူးကပြောဆိုထားပါတယ်ရှင်